မွန်ပြည်နယ်ရေးမြို့လမိုင်းမြို့နယ်ကွယ်မောက်ကနင်ကျေးရွာအုပ်စုရွာသိကျေးရွာအနီးဝန်းကျင်မှာစစ်ကောင်စီတပ်သားတချို့ကိုရေးပျောက်ကြားတပ်ဖွဲ့ YGF ကဇန်နဝါရီ20တောက်ကြာနေ့မနေ့ပိုင်းမှာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ YGF ကသတင်းထုတ်ပြန်ထားပါတယ်။ကျောင်းပုတ်ဝီပြန်လာတဲ့စစ်ကောင်စီတပ်သား6ဦးစီးနင်းလာတဲ့စိုက်ကဲ3စင်းကိုတိုက်ခိုက်ခဲ့တာပါ။အဲ့ဒီဖြစ်စဉ်မှာစစ်ကောင်စီဘက်က5ဦးသေဆုံးပြီး2ဦးအပြင်းအထန်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်။စစ်ကောင်စီတပ်သားတွေရဲ့တနတ်သုံးလက်ကိုလည်းတင်းစီခဲ့တယ်လို့ဆိုပါတယ်။ရွာသိကျေးရွာအနီးမှာစစ်ကောင်စီတပ်ဖွဲ့ဝင်6ဦးပြစ်ခတ်ခံရပြီးနောက်မင်းက်စင်နိုင်ခွဲဝန်းကျင်မှာကနင်ကမော့ရွာဘက်ကိုလက်နက်ကြီးကျရောက်ပြီးအမျိုးသမီးတဦးကြီးစားထိမှန်ခဲ့တယ်လို့မျက်မြင်တွေ့သူတဦးကပြောပါတယ်
။အခုတော့ဒီဒီငယ်ငယ်ပါပဲ။ဒီနောက်ကဟိုသူတို့ပြစ်ခတ်အဲ့ဝန်ကြီးတဲ့ပြည်သူတွေကသူတို့ခွာဆုတ်ခွာပြီးတော့မကြဘူးလက်နက်ကြီးရဟိုဘက်ရွာတိုင်းကိုကျတယ်ခွာ။တူရဲဟွာလမိုင်းဆွေပို့တာ
မွန်ပြည်နယ်ရေးမြို့နယ်ထဲမှာရဲစခန်းတိုက်ခိုက်ခံရတာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ရှင်းလင်းခံရတာနဲ့စစ်ကောင်စီနဲ့ပတ်သက်သူတွေတပ်ဖြတ်ခံရတာတွေမကြာခဏဆိုသလိုဖြစ်နေတာပါပြီးခဲ့တဲ့ဇန်နဝါရီ17ရက်နေ့ကလည်းဒုရဲမှုတဦးမိုင်းဆွဲတိုက်ခိုက်ခံရပြီးတည်ဆုံးခဲ့ပါတယ်မြို့နယ်တွေကကျေးရွာတချို့မှာနေမြေအခြေအနေမတည်ငြိမ်လို့နေရစွန့်ခွာသူတွေလည်းရှိလာနေတယ်လို့ရေးမြို့ဒေသခံတဦးကပြောပါတယ်
အမျိုးပေါ်မှာတော့ပုံမှန်ပဲလားရွာတွေတက်မှာပဲနည်းနည်းရွာဆိုတာဒီဘက်ကရေချောင်းပြဘက်ပေါ့ဒီဘက်မျိုးစိုးရင်မြင်တော့အပွဲပြင်းမှာလည်းပဲစိုးရင်မြင်တော့ပဲတခါကနေကတော့ဒီမျိုးပေါ့လေဒီဘက်ကနှစ်ဖက်ခုနဖြစ်လို့ရှိရင်တော့တိုက်ပွဲပြင်းမှာစိုးရင်ညာတော့ပေါ့စိုးရင်တော့တချို့ချန်တွေမှာတက်နေကြတယ်တချို့ဆိုမျိုးကိုပြောင်းလာကြတဲ့လူတွေရှိတယ်ပေါ့ရေးမှာတော့ပုံမှန်နေသားလေးဆိုပဲအစ်စ်ဆွေးရောတိုက်မရှိဘူ
းဆရာနာသိမိနောက်ပိုင်းစစ်ကောင်စီတက်ဖွဲ့တွေနဲ့တော်လိုင်းရင်အားစုတက်ဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်တာတွေကနေမြေဒေသအတော်များများမှာဖြစ်ပွားနေတာပါမွန်ပြည်နယ်မှာလည်းလက်နက်ကင်ပဋိပက္ခတွေမကြကနာဆိုသလိုဖြစ်နေပါလေအခုရေးမျိုးဖြစ်စင်တဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြောတာမျိုးမရှိသေးပါဘူးခင်ဗျာ